ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်နေတာ၅ရက်ရှိသွားပြီလို့ပရဟိတကယ်ဆယ်ရေးလုပ်နေသူတွေက VOA ကိုပြောပါတယ်၅ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်လို့အရသား၈ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး၁၁ဦးရှိနေပြီလို့လည်းပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်တင်ပြထားပါတယ်ရှင
်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေပြင်းပြင်းထန်ထန်ကြားနေရတဲ့အကြောင်းပရဟိတကယ်ဆယ်ရေးလုပ်နေသူတို့က VOA ကိုပြောပါတယ
်နန်းလိုက်ခွဲနေတာမနိုင်ပြီတော့လက်နဲ့ကြည့်ရလက်နဲ့ငယ်ရအဲ့လိုပြစ်ခါတော့ဗောဘူပြဲမျိုးပေါ်မှာအဲ့ဒီကျော်တော့စီကနေရခွဲပြီးပေါ်ဦးတေးရခွဲပြီးအလောကတိခိုက်မှုတော့ရှိကြတော့ဗော
လက်နဲ့ကြည့်ကြောင်းအရသားတည်ဆုံမှုနဲ့နေအိမ်မီလောင်မှုရှိတယ်လို့လည်းသိရပါတယ်မိုးပြဲအခြေဆိုင်ခမရ၄နှစ်နှစ်ကမိုးပြဲမျိုးဖက်ကိုလေချောင်းဆင်လိုက်တဲ့အတွက်ကကွယ်ရေးတပ်တွေကကြားဖြတ်တက်ခတ်ရကနေတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အယက်သားပြည်သူတွေထိခိုက်မှုရှိတယ်လို့ပရဟိတကယ်ဆယ်ရေးလုပ်နေသူတူကပြောဆိုပါတယ်
။တကယ်ဒီနေ့တော့ပြင်းထန်ဆုံးပေါ့ဒီနေ့တော့ကြာတာပေါ့နော်။နှစ်နာရီခွဲနေ၅နာရီချီဖြစ်တယ်။အရင်ကတော့ဒီခဏလောက်ပဲပေါ့နော်။၅မိနစ်ဆင်းမြင့်လောက်ပါပဲ။အဲဒီရက်နဲ့ဆို၅ရက်ရှိပြီပေါ့။လက်နက်ကြီးကတော့ဒီလက်နက်ငယ်ကြားတာနဲ့တော့ဖြစ်ပြီးသားပဲပေါ့နော်။ဒါကတော့ဒီဆုံးကံမလေးငယ်တဲ့တော့ဖြစ်နေကြပါတော့။တဲ့ဘယ်ရှိတဲ့နေရာလဲပြည့်တယ်မရှိတဲ့နေရာလဲရတာပေါ့နော်မရှိတဲ့နေရာကတော့သူတို့အမှန်ကြီးပေါ့သူတို့ရဲ့ရံသူရှိနေတဲ့နေရာတွေအမှန်ကြီးသူတို့ပြစ်တာလဲရှိနေတာအဲ့ဒီတွေလဲထိကြတာပေါ့နော
်ငားရတာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေပြစ်ခတ်တာကြောင့်အယက်သားပြည်သူ၈ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး၁၁ဦးရှိလာပြီလို့လဲသူကပြောပါတယ်
ဒီသုံးဝါရရှိရောက်ရှိပြီးနေအိမ်ကြီးပြည်သူမျိုးတော့ဒီပြည်နာတွေပေါ့နော်ခမန်းကြီးတော့ပဲရှိသေးတာနေပြည်သူမျိုးတော့ခမန်းကြီးဆိုတော့မလုံးဆောက်လုံးတော့ရှိမယ်အပြည်သူရတားတွေဆိုမျိုးတော့ရှိရောက်လို့ရှိပေါ့နော်လက်နက်ကြီးကြီးလို့တွေ့တာညလာရဒီတိုက်ပွဲတင်းမှာတော့မဟုတ်ဘူးသိခိုင်းတယ်လည်းရှိတယ်ကွာဆက်တရတော့ဒီသိခိုင်းရလို့လည်းတော့
ဒါကြောင့်မြို့ရဲကဒေသခံအတော်များများကဘေးကင်းတဲ့နေရာမှာပြောင်းရွှေ့နေရပြီလို့လည်းပြောပါတယ်ပြည်ခဲ့တဲ့မတ်လ29ရက်နေ့နဲ့28ရက်နေ့တုန်းကလည်းမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။အဲ့ဒီတုန်းကလက်နက်ကြီးနဲ့လေကြောင်းတက်ခဲမှုကြောင့်ကလေးနှစ်ဦးသေဆုံးပြီးအယက်သား9ဦးထပ်မံဒဏ်ရာရရှိတယ်လို့ကယ်ဆယ်ရေးလုပ်နေသူက VOA ကိုပြောထားပါတယ်။တိုက်ပွဲကြောင့်ထိခိုက်သေဆုံးသူတွေပိတ်မိနေသူတွေကိုဝင်ရောက်ကယ်ဆယ်ဖို့ကအလွန်ခက်ခဲတဲ့အကြောင်းပရဟိတကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ
်။တိုက်ပွဲရဲ့တော့ဒီမှာတော့ခုတော့မလွယ်ဘူးတော့မလွယ်နဲ့ဒါနဲ့ဒီစင်ဒီလာမနီယာနေဝင်ဖို့စုံလိုက်ရတာဘောတော့ကနေရာကနေရာဝင်လို့ရမယ်လောဝဝဝင်လို့မရအောင်ဆိုရင်ဒီလိုနေအစင်ပြေလို့ထွက်လာခိုင်းနေဘောတော့နေရာရှင်းကြတာဘောတော့အဲ့လိုမျိုးတွေလည်းလောက်ပြရတယ်ဆက်ခဲတော့ရှိပါတယ်တိုင်ဝင်နေရာဝင်ဖို့ဆိုတော့မလွယ်ဘူးလေမှာကဟိုတပတ်ကလည်းနေတဲ့ဒါထူတဲ့ခါကြောလေ
တိုက်ပွဲကာလအတွင်းတွားရေးလာရေးခေတ်ကြတာကြောင့်ဒဏ်ရာပြင်းထန်တဲ့သူတွေစေကုသမှုတေချာမခံယူရတဲ့အတွက်အသက်ဆုံးရှုံးတာတွေရှိနေတယ်လို့လည်းပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေမကြခဏဘေးလွယာကိုပြေးလွားနေရပြီးတော့ကျန်းမာရေးအခက်အခဲစားသောက်ရေးအခက်အခဲစတဲ့ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့လဲကုညီကယ်ဆယ်ရေးလုံသားတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးမိုးပြဲကာကွယ်ရေးတပ်ကတော့စစ်ကောင်စီကအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်